Welcome to the Voice of America in Burmese.
လာကြကြမှာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ပြည်အမေရိကန်တန်ကနေအောက်တိုဘာ10ရက်ခြေတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ1ကီလိုမီတာ37 38 51နဲ့1ကီလိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်စမ်းလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကံသမားရွေးကောက်ပွဲအတွက်သမားထရမ့်နဲ့ဒီမိုကရက်တစ်ပါတီသမားလောင်းဂျိုးဘိုင်ဒန်တို့ကြားနောက်ထပ်လုပ်မဲ့စကားစစ်ထိုးပွဲတွေရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမားရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကျက်တဲ့ကော်မရှင်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလုပ်ခဲ့တဲ့သူတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးစကားစစ်ထိုးပွဲဖြစ်တယ်လို့ကြေကြေပြန့်ပြန့်ဖော်ပြခဲ့ကြပြီးတဲ့နောက်အဲ့လိုစီးနင်းတွေကိုပြောင်းလဲတင်းကျပ်ဖို့လှုပ်လာတာပါ။သမားထရမ့်နဲ့ဂျိုးဘိုင်ဒန်တို့ဟာမကြာခဏဆိုသလိုတယောက်ပြောနေချိန်မှာတယောက်ကကြားဖြတ်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတရိုင်းနဲ့ထဲပြောတာတွေလုပ်ခဲ့ကြပြီးတော့ကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားရမရှိပဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမျဉ်းတွေကိုသမားထရမ့်ဟာနိုင်နာခြင်းမရှိဘူးလို့ဒီစကားစစ်ထိုးဘက်ကိုဦးဆောင်ဆွေးနွေးမိမြန်သူ Fox သတင်းတော် Chris Wallace ကပြောပါတယ်။အောက်တိုဘာ15ရက်နေ့နဲ့22ရက်နေ့မှာလုပ်မဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးပွဲတွေမတိုင်ခင်မှာစီးမျဉ်းအစ်တွေကိုအများဆုံးချမှတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တချို့ဝေဖန်သူတွေကတော့သမားထရမ့်နဲ့ဂျိုးဘိုင်ဒန်တို့စကားပြောနေတဲ့ချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့အကြံပေးပါတယ်။သမားထရမ့်ကတော့ပထမအကြိမ်စကားစစ်ထိုးပွဲကိုတူနိုင်တယ်လို့ပြောလိုက်ပြီးဂျိုးဘိုင်ဒန်အနေနဲ့နောက်တစ်ကြိမ်စကားစစ်ထိုးတော့မှာမဟုတ်ဘူးလို့လည်းဆိုလိုက်ပါတယ်။ဂျိုးဘိုင်ဒန်ကတော့သမားထရမ့်နဲ့နောက်တစ်ကြိမ်စကားစစ်ထိုးဖို့ကိုစောင့်နေတယ်လို့လည်းတုံ့ပြန်ထားပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်သမားထရမ့်ကအဆိုပြုထားတဲ့တရားသူကြီးအေမီကိုနီဘာရက်ကိုအတည်ပြုဖို့ကိစ္စကိုရီပပ်လီကန်တွေကအပူတပြင်းလှုပ်ဆောင်နေတယ်လို့အထက်လွှတ်တော်တရားရေးကော်မတီမှရှိတဲ့ဒီမိုကရက်အမတ်တွေကပြောလိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်အဆိုပြုထားတာကိုလာမယ့်ဇန်နဝါရီလမှာလုပ်မယ်။သမားကျန်းသစ္စာကျင်းစုပွဲပြီးမှစီးရဲသုံးသပ်တာတွေလှုပ်ဖို့လည်းထပ်လောင်းတောင်းဆိုလိုက်ပါတယ်။တရားရေးကော်မတီဥက္ကဋ္ဌလင်းစီဂရဟမ်ကိုပြေးပို့ပြီးခဏကထုတ်ပြန်လိုက်တဲ့စာထဲမှာတော့မစ္စတာဂရဟမ်သတ်မှတ်ထားတဲ့အချိန်အတိုင်းတာဟာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့အမီကိုနီဘဲရက်ရဲ့နောက်ကျောင်းရာဇဝင်ကိုစုံစမ်းဖို့နဲ့သူ့ရဲ့တရားရေးမှတ်တမ်းတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့ဒါမှမဟုတ်ထပ်လွှတ်တော်အမတ်ကြီးရဲ့မေးခွန်းတွေကိုပြန်ဖြေဆိုနိုင်ဖို့အတွက်လုံလောက်တဲ့အချိန်ပမာဏခွင့်ပြုထားတာမဟုတ်ဘူးလို့ပြောပါတယ်။အခုပေးထားတဲ့အချိန်ဟာအရင်ကလုတ်ခဲ့တာတွေနဲ့တိတိကျကျကိုကွာခြားနေတယ်လို့ဒီမိုကရက်တွေကပြောလိုက်ပါတယ်ခင်ဗျာ။တရုတ်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံဖြစ်လာနေတာနဲ့မျှကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုကိုလျော့ညှိထွေဖြစ်အောင်အမေရိကန်ကမလုပ်နိုင်ဘူးလို့အမေရိကန်လွှတ်တော်မတ်တီကပြောလိုက်ပါတယ်။ဘော်ဒူးနေကထုတ်ပြန်လိုက်တဲ့တီးခြားအစီရင်ခံစာနှစ်ဆောင်မှာအဲ့လိုစိုးရိမ်မှုတွေကိုဖော်ပြထားတာဖြစ်ပါတယ်။ဒီထဲမှာအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေနဲ့မူဝါဒရေးဆွဲသူတွေဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့အပြန်အလှန်ကူးလူးဆက်ဆံမှုတွေတိုးမြှင့်လိုက်ခြင်းအပြင်ပြောဆိုရအနေနဲ့တချိန်ချင်းမှာအနောက်နိုင်ငံတွေရဲ့စံနှုန်းတွေနဲ့ညီလာလိမ့်မယ်ဆိုတဲ့အယူဆကိုအချိန်တော်ကြာလေးလက်ကင်ထားတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အမေရိကန်ဟာကမ္ဘာစင်းမြင့်ထက်မှာတရုတ်နိုင်ငံကအစားထိုးနေရာယူသွားခံမဲ့တကယ်အန္တရာယ်နဲ့ရင်ဆိုင်နေရချိန်မှာဒါကိုပြန်တွန်းလှန်ဖို့အတွက်ရုန်းကန်နေရတယ်လို့အဲ့ဒီစီရင်ခံစားကပြောပါတယ်။ရလာမဲ့အရှုံးမြတ်ကတိတ်ကိုကြီးမားလွန်းတယ်လို့အောက်လော့တော်ထောက်လိုင်းကော်မတီမှာရှိတဲ့ဒီမိုကရက်တွေထုတ်ပြန်လိုက်တဲ့စီရင်ခံစာထဲမှာပြောထားပါတယ်။အော်လတော်ထောက်လိုင်းကော်မတီရဲ့အစီရင်ခံစာထဲမှာတော့အမေရိကန်ထောက်လိုင်းဌာနတွေဟာသူတို့ရဲ့တံပြန်အကြမ်းဖက်ဝါဒနိုင်နေတဲ့လုပ်ငန်းစဉ်တွေကိုအလွန်ကြုံအာရုံစိုက်လာနေတာနဲ့ပြောင်းလဲလာနေတဲ့ကမ္ဘာကြီးရဲ့ချင်းချောက်မှုတွေကိုအမိလိုက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ဝေဖန်ထားပါတယ်ခင်ဗျာ။တရှိစီဝါမျိုးကွဲတွေကိုထိန်းသိမ်းစောင့်ရှောက်ဖို့ကိစ္စကိုအမြန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေနဲ့ကမ္ဘာခေါင်းဆောင်တွေကဗိုလ်ထုနေကလှုပ်တဲ့တရှိစီဝါမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတောင်းဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူသားတွေရဲ့တည်ရှိမှုဟာမိမိတို့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းပေါ်မှာလုံးဝမူတည်နေတယ်လို့85ဒိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဥက္ကဋ္ဌဘောကန်ဘော့စကီယားကညီလာခံအဖွဲ့မင်ကမှပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဇီဝမျိုးစိတ်တွေဆုံးရှုံးနေတာတွေကိုမဆုံးရှုံးရအောင်လုပ်ဖို့နဲ့နောက်မျိုးဆက်တွေအနေနဲ့ပုံမှန်ကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးတည်ဆောက်ဖို့ကြီးမားတဲ့ညီမချက်တွေထားရှိရေးကိုတောင်းဆိုလိုက်ပါတယ်။
10 years ago, we secured commitments that should have protected our planet.
လုံခဲ့တဲ့စနစ်ကကျွန်တော်တို့ဟာကျွန်တော်တို့ရဲ့ကဘာကြီးကိုကာကွယ်ပေးနိုင်မဲ့တန်ဋိဌာန်ကြီးချမှတ်ခဲ့ပါတယ်။အများအားဖြင့်တော့ဒါတွေမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ကျိုးပန်းအားထုတ်လုပ်ဆောင်ကြတဲ့အခါမှာကျွန်တော်တို့ရဲ့စီးပွားရေးတွေအပေါ်လူသားလူအပေါ်ကဘာကြီးကျမ်းမာတန်ဆောင်ရေးအပေါ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာငြင်းလို့မရပါဘူး။ဒါပေမဲ့တရားဟာခဏတိုင်းသွားကြီးမားပြီးတော့ထိခိုက်ပျက်စီးသေးတဲ့ကျွန်တော်တို့ရဲ့အဆမ်းမပြတ်လုပ်ရက်တွေကိုရှင်းချမယ်ဆိုရင်ပြန်ပြီးထူထောင်လာနိုင်မှာပါလို့အတွင်းမှုချုပ်ကူဒါရက်စ်ကပြောသွားတာပါ။ကမ္ဘာနိုင်ငံတရားကြော်ကခေါင်းဆောင်တွေဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာဇီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတက်ရောက်စကားပြောခဲ့ကြပြီးတော့2020အလွန်ဇီဝမျိုးကွဲဆိုင်ရာမူပေါင်းတွေရဲ့ညီမှန်းချက်တွေချမှတ်ဖို့နဲ့အောင်မြင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
တန်တဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းတွေကိုဆက်လက်ကြီးများပြီးသွားပါမယ်ရှင်ဥရောပတလွာကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြင်းမြင့်တက်နေပြီးစပိန်မှာလူတသိန်းမှ300နှုန်းနဲ့ကူးစက်နေပါတယ်ကူးစက်မှုနှုန်းနှစ်ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတသိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာတွေကိုကန့်သတ်ထားပါတယ်မြို့တော်တွင်လူ3သန်းလောက်ကိုအိမ်တွေထဲမှာပဲနေကြဖို့နဲ့အလုပ်ကြောင်ဈေးဝယ်တာနဲ့စိတ်ပစ္စည်းဝယ်ယူဖို့ကလွဲပြီးတော့မလူအပ်ရင်အပြစ်မထွက်ကြဘူးတာမြင်ထားပါတယ်တချိန်တည်းမှာပဲ American လေကြောင်းလိုင်းနဲ့ United လေကြောင်းလိုင်းကဝန်ထမ်း 3,200 ကိုဒီကနေ့ကြာတာပြင်းနေကစပြီးတော့အလုပ်နားထားမယ်လို့ပြောပါရယ် Federal အစိုးရရဲ့အရေးပေါ်ယောဂကာကွယ်ရေးအစီအစဉ်တွေမရတဲ့အတွက်အခုလိုဝန်ထမ်းတွေကိုအလုပ်နားလိုက်တာပါဒီသတင်းပတ်သက် Disney ကုမ္ပဏီကလည်း Florida နဲ့ California အပန်းဖြေကစားကွင်းကဝန်ထမ်းတွေအပါအဝင်ဝန်ထမ်း 28,000 ကိုအလုပ်ကနေအနားပေးခဲ့ပါရယ်American အမျိုးသားဘောလုံးအသင်းက Tennessee Titans နဲ့ Pittsburgh Steelers အသင်းနှစ်သင်းကြားမှာတနင်္ဂနွေနေ့ကစားမယ့်ပွဲစဉ်လေးကိုနောက်အပတ်အထိရွှေ့ဆိုင်းလိုက်ပါတယ်။ပြီးခဲ့တဲ့အပတ်အတွင်း Titans အသင်းက Minneapolis မြို့မှာကစားပြီးအသင်းသား3ဦးနဲ့တခြားအသင်းသားမဟုတ်သူ5ဦးမှာ Coronavirus ကူးစက်မှုတွေတွေ့ရှိရတဲ့အတွက်လေ့ကျင့်မှုတွေကိုလည်းရပ်နားထားပါတယ်။ဒီနေ့ကတော့နောက်ထပ်အသင်းသားတစ်ယောက်မှာယောဂကူးစက်နေရကိုတွေ့ရှိခဲ့ရပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာဒီကနေ့တည့်ရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုထိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 6.3 သန်းကျော်ရှိပြီးသေဆုံးသူက 9,800 ကျော်ရှိနေပြီဖြစ်ပါတယ်။နိုင်ငံတွင်းအသွားအလာကန့်သတ်ထားတာတွေကိုအောက်တိုဘာလ15ရက်နေ့ကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာ15ရက်နောက်ပိုင်းမှာအကြောင်းတွေပြန်ဖွင့်ဖို့ပြည်내ပြည်အနေနဲ့ဆုံးဖြတ်ကြဖို့အစိုးရကပြောထားပေမယ့်အကြောင်းသားတွေကိုအွန်လိုင်းကနေတင်ကြားခွင့်လဲရွေးချယ်ခွင့်ပြုထားပါတယ်။နိုင်ငံတကာလေယာဉ်ခရီးစဉ်တွေကိုတော့အောက်တိုဘာ31ရက်နေ့အထိရပ်ဆိုင်ထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကိုဗစ် -19 ကူးစက်သူ 4,100 ကျော်နဲ့စုစုပေါင်းက 29,100 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်း 1,000 ကျော်ရှိပါမှာ။စင်ကာပူနိုင်ငံကဗီယက်နမ်နဲ့ဩစတြေးလျကခရီးသွားတွေကိုအောက်တိုဘာ10ရက်နေ့ကစပြီးတော့ပြန်လည်ခံမှာဖြစ်ပေမဲ့ကူးစက်မှုနှုန်းများတဲ့ဩစတြေးလျနိုင်ငံဝစ်တိုရီယာပြည်နယ်ကခရီးသွားတွေကိုတော့တားမြစ်ထားပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူခွင့်ပြုတဲ့အတွက်ပြည်သူတွေအနေနဲ့အားလည်ရက်တွေအတွင်းမှာသတိကြီးကြီးထားကြဖို့လည်းတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအခုထိကူးစက်သူပေါင်း 23,800 ကျော်နဲ့သေဆုံးသူက400ကျော်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာရုံးကို American နဲ့ Japan ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဒီကနေ့နေပြည်တော်မှာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အခုလိုမူပိုင်ခွင့်ရုံးဖွင့်လှစ်နိုင်တာကမြန်မာနိုင်ငံတွင်ခင်မီမူပိုင်ခွင့်စနစ်တစ်ခုတည်ထောင်ဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်း American တန်ယုံယာယီတာဝန်ခံကပြောပါရယ်အော်တိုဘာလာတည့်ရက်နေ့ကနေပြည်တော်မှာညာနာပစ္စည်းမူပိုင်ခွင့်ရုံးကိုဗီဒီယိုကတစ်ဆင့်ဖွင့်လှစ်ပွဲမှာ American တန်ယုံယာယီတာဝန်ခံ Quentin Gardner ကအမှားစကားပြောကြားခဲ့တာဖြစ်ပြီးအခုဖွင့်လှစ်လိုက်တဲ့ရုံးကကုန်ပစ္စည်းအမှတ်တံဆိပ်တွေမှတ်ပုံတင်နိုင်ရေးရှောက်လွှာရေးကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောပါရယ်ခင်မီအမှတ်တံဆိပ်မူပိုင်ခွင့်စနစ်ကအတူပပစ္စည်းတွေထုတ်လုပ်မှုကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ဒီလိုအကာအကွယ်ပေးတာကမြန်မာစီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံရဲ့ချားကယင်းနှီးမြှုပ်နှံသူတွေအတွက်အရေးပါတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာခင်မီမူပိုင်ခွင့်စနစ်ထူထောင်မှုအတွက်ညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်နိုင်ရေးအကူအညီပေးတဲ့အထက်American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID လည်းပါဝင်ခဲ့တာဖြစ်ပြီး မီးပညာထောက်ပံ့တွေတင်နန်းတွေနဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးခဲ့တာပါဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ကမ္ဘာမူပိုင်ခွင့်အဖွဲ့ WIPO တို့နဲ့အတူမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တည်ဆောက်နိုင်ရေးအထောက်ကျူးပန်းမှုတွေမှာ USAID လည်းအတူပါဝင်ခွင့်ရတဲ့အတွေ့ဂုဏ်ယူဝမ်းမြောက်မိတယ်လို့ American တန်ယုံယာယီတာဝန်ခံကပြောပါတယ်။မီးပြည်တော်မှာဖွင့်လှစ်ခဲ့တဲ့ညာနာပစ္စည်းမူပိုင်ခွင့်ရုံဖွင့်ပွဲကိုကုသရန်ဝန်ကြီးဝန်ကြီးဦးတန်းမြင့်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအပါအဝင် JICA နဲ့ WIPO အဖွဲ့ကကိုယ်စားလှယ်တွေနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကဗီဒီယိုကတစ်ဆင့်တက်ရောက်ခဲ့ကြပါတယ်ရှင်။အာရမလိုအားစီခိုင်းမှုနဲ့တခြားဆွဆွဲချက်တွေနဲ့မလေးရှားစီအောင်ဆိုင်ပြည်ကုမ္ပဏီ FGV ရဲ့ထုတ်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းမှုပိတ်ပင်ခံရပြီးတဲ့နောက်မှာအဲဒီကုမ္ပဏီကအမီးပြင်စီးရင်ကနေပြန်လည်ကင်းလွတ်ခွင့်ရရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။မလေးရှားကုမ္ပဏီ FGV ရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ကြောင်းကိုအမေရိကန်အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာန USCBP ကဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။အဲဒီကုမ္ပဏီရဲ့လုပ်ငန်းခွင်မှာအာဓမအလုပ်စီခိုင်းမှု၊လိမ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတာကိုတွေ့ရတာကြောင့်အခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံဟာကမ္ဘာမှာစောင်းစီထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရာဟိတအဖွဲ့အစည်းတချို့က FGV ရဲ့အလုပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမြစ်တာရခိုင်ပန်ကြားလွှာတစားကိုထုတ်ပြန်ခဲ့ရကနေအလုံသမားတွေအပေါ်မတော်မရောလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲဒီပန်ကြားလွှာထွက်လာပြီးတဲ့နောက်မှာ AP သတင်းတောက်တွေကနိုင်ငံရှိနိုင်ငံကလာတဲ့လက်ရှိနဲ့အရင်အလုံသမား130ကျော်ကိုတွေ့ဆုံမင်းမြင်ခဲ့ရကနေဒုက္ခလစာမပေးတာကစလို့ကြုံပြုတ်ခံရတာနဲ့အာဓမပြည့်ကျင့်မှုတွေအကြောင်းကိုသိခဲ့ရတာပါ။ AP သတင်းတောက်တွေသတင်းစုံစမ်းတာမှာစီယုံဆိုင်ခင်းတွေမှာအတင်းအာဓမအလုခိုင်းစီဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူမှောင်ခိုကူးပို့ဆောင်နေတယ်ဆိုတာကိုလည်းတွေ့ခဲ့ရပါတယ်။ American အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကထုတ်ပြန်ချက်မှာလည်းအသွားလာထိန်းချုပ်မှုလူအများနဲ့ခွဲခြားထားရှိမှုကိုယ်ကာယနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုချင်းချောက်ကြက်ကင်မှုအထောက်ထားစာချုပ်စာတမ်းတွေကိုသိမ်းယူမှုလာစာမပေးဘဲထားမှုအပါအဝင်တခြားဆိုးဝါးတဲ့လုပ်ငန်းခွင်အခြေအနေတွေကိုဖော်ပြထားပါတယ်ရှင်သူရရှင်များရှင်ကြာတာပရိနိညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြည်ညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ကိုဗစ်တိုက်ရောဂါကြောင့်တည်ဆောက်မှုတွေနဲ့ကုသမှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းခေးသွာလာမှုကိုပုံမှန်ကျမစေဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအာကနွန်ပါ။တည်ဆောက်သူတွေအပါအဝင်နေစဉ်လို့ကိုဗစ်ကပ်ရောဂါကုသမှုတွေရာနဲ့ခြေရှိနေတဲ့အခြေအနေကိုရော့ကျလာအောင်အသွာလာတွေကိုပုံမှန်စစ်ဆေးဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်ထုတ်လိုက်တာပါ။အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ပြန်ထားချက်ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုဖိဖြူချက်မပါဘဲသွာလာတွေမလောက်အောင်တုံ့ပြန်စစ်ဆေးဖို့ဒီနေ့ပဲညွှန်ကြားစာရောက်လာကြောင်းမင်္ဂလာတောင်ညရွက်ကွဲအောင်ချုပ်ရည်မှုဥရစာခေါ်ဦးတင်ဝင်းကပြောပါတယ်
။မူလကတော့ကျွန်တော်ပထမလုံးနေတာလေးတွေရှိပါတယ်နေ့စဉ်တစ်ချိန်ပေါ့။အခုကတော့ကျွန်တော်ထွေကနေဒီနေ့မှဝင်စာလေးနဲ့ကျွန်တော်တို့အောင်ချုပ်မှုအားလုံးဒီအထူးစက်မှတ်ဖို့တော့ကျွန်တော်တို့ညွှန်ကြားလာပါတယ်ခင်ဗျ။အဲ့လိုပေါ့ဌာနဆိုင်နဲ့ပူပေါင်းနေစဉ်၃ချိန်လို့ကိုကျွန်တော်ထွေရောကနေညွှန်ကြားထားပါတယ်ခင
်ဗျ။ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုသွာလာမှုတွေကိုတော့ဒေသခံအာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တို့ပူပေါင်းပြီးဒီတစ်ပတ်ထဲမှာပဲစတင်စစ်ဆေးနေတာပါ။နေစဉ်ပုံမှန်တစ်ချိန်တာစစ်ဆေးနေရက၃ချိန်အထိတုံးမီပုံညွှန်ကြားထားကြောင်းလဲမြို့နယ်အောက်ချုပ်ရေးမှုတွေကပြောပါတယ်။ရောဂါကူးစက်မှုတွေတိုးလာနေချိန်မှာအန်ဒီယဂိုကာကွယ်နိုင်ဖို့စီကန့်ချက်တွေထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းနေတာကြောင့်အခုလိုတင်ကျပ်ဖို့စီစဉ်ရတာလို့လဲမင်္ဂလာတောင်ညမျိုးနဲ့ကန်တော်ကလေးအနောက်ပိုင်းရက်ကွယ်အောက်ချုပ်ရေးမှုတော်ခင်စန်တီကပြောပါတယ်
ဘာကြောင့်လဲဆိုရင်လူတွေလေပြောရမယ်ဆိုရှင်တော့လေစီကနိုင်တာမှုအင်အားလေးကနည်းနည်းတယ်ပေါ့နော်ဘာလို့ပြောပြောဟောမစ္စတာဘူဘာလို့ဆိုလဲဟိုဟာမေးချိတ်ထားတာလို့ဘာလို့အဲ့ဒါကြီးကျွန်တော်တို့ယောဂတိုင်ရဲ့ဆိုတဲ့ဥစ္စာလေးကိုသိရအောင်လို့ပေါ့နော်အဲ့ဒါလေးကြီးအများသမားဖြစ်တာအဲ့ဒီမေးချိတ်တာကျွန်မပြောရဲဖြုတ်ဝင်ဖြုတ်ထားလိုက်မင်းကမင်းမချိတ်နဲ့ပြီးတော့မှပြန်တက်ဟုတ်တယ်မလားအဲ့လိုမျိုးလေးကြတော့ချို့ကနားမလဲဘူးအဲ့ဒါလေးတော့ပညာပေးလေးတောက်ပေးရတာပေါ့နော်သူတို့ပြတဲ့ပုံမှန်မူတည်ပြီးတော့သူတို့ရဲ့စာစာတိုင်းပြည့်စုံပုံမှန်မူတည်ပြီးတော့ကျမတို့ကတော့ဟိုဒီပညာပေးလေးပဲပြောပြီးဆွတ်ပေးလိုက်ပါလိမ့်ရှင
်လူသားလူလာများတဲ့နေရာတွေမှာအတိတ်ကဆစ်ဆဲနေပြီးစီကံချက်တွေအတိုင်းတိတိကျကျလိုက်နာမယ်ဆိုရင်ကက်ယောဂတိုက်ဖြတ်ရေးမှာရလက်ကောင်းတွေတွေ့ရလိုက်မယ်လို့ယုံကြည်ကြောင်းလဲတာဥကလာပါမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တော်တိတိမြင့်ကပြောပါတယ
်ကျမကတော့အခုလိုလောက်ထားတာတော့အခုထုတ်ထားတဲ့အမိန်ပေါ့နော်။ဒါပဲပြေပြောပေါ့အခုလိုတစ်မျိုးနဲ့တစ်မျိုးနဲ့အနေနဲ့ချင်းခြားပြီးရောသွာလာတဲ့ဟာတွေကိုရက်တန့်ခြင်းအဖြစ်
ကျမတို့ရန်ကုန်တိုင်းမှာဖြစ်နေတဲ့ကိုဗစ်ပေါ့နော်ဒါကိုဗစ်ရောဂါတဖြည်းဖြည်းနဲ့ရောကြသွားမယ်လို့ကျမအနေနဲ့ထင်ပါတယ်ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရကရန်ကုန်တိုင်းတစ်ခုလုံးနီးပါးအင်ဂျင်မထောက်ဖို့ပြေးခဲ့တဲ့လတဲ့မှာပဲအမိတ်ထုတ်ပြန်ခဲ့ပေမယ့်အခြေခံလိုအပ်တဲ့လုပ်ငန်းတွေမှာလောက်ကိုင်းနေသူတွေနဲ့အရေးပေါ်အခြေအနေကြောင့်နေရသူတွေကိုတော့သက်ဆို ေးတာတွေလည်းရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထိထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ300ကျော်နဲ့ရောဂါကူးစက်သူအရေတော့ကတော့ 13,000 ကျော်ရှိနေပါတယ်။ကျမအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့အကြား၂ရက်ဆက်တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတဖက်တပ်ပြည်ရဂျင်ညာချက်တွေနောက်ထပ်တက်တန်းတူးထားတဲ့တမတော်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါမနေ့ကစဒီကနေ့စမင်းပြမြို့နယ်မှာတိုက်ပွဲဖြစ်တယ်လို့လဲမင်းပြမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွတ်တော်ကူဆလဲဦးလှသိန်းအောင်ကပြောပါတယ
်ဒီနေ့မနေ့9နိုင်မတိုင်ငယ်ရဲကလည်းဗနက်ဗန်တွေကတဖောက်ဖောက်ကြနေရတယ်9နိုင်လာမှတော့ဗနက်ဗန်တွေကနေနေတော်တော်တော်တော်ကြားရတဲ့အနေအထားတော့ရှိသည်ကျမအောင်ဒကာနာအစ်ဖက်နာကကျွန်တော်အဲ့ဒီနားမှာအစ်မနီ40လောက်ကိုကြာနေတယ်အဲ့လိုပြီးကိုကြာလိုက်မနီကဟိုကျမပြုံးနာနဲ့မေလွန်ကြားမှာအဲ့ဒီ၆နာမီအဲ့ဒီကြားမှာမနီကဖြစ်သွားခဲ့တယ်လို့ကြားတယ
်ဒီကနေ့မနေ့ဘက်မှာမင်းပြမြို့နယ်ရာမောင်တရာနီစမင်းတောင်ထိပ်တောင်ကုန်းပေါ်မှာပြစ်ခတ်တံကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်မင်းပြမြို့နယ်ထဲကမေလွန်ကြီးရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့နေ့ရက်ဆက်တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်သူခါကလည်းအတည်ပြုခဲ့ပါတယ
်စက်တင်ဘာလ30ရက်နေ့ဒီနေ့လေတနာရီခွေးလောက်ကစပြီးတော့ဒီမင်းပြမြို့နယ်မေလွန်ရွာရဲ့အနောက်မြောက်ဘက်1.8ကီလိုလောက်အကွာမှာမြေနီချုံးဆိုတဲ့နေရာမှာတိုက်ပွဲဖြစ်တာရှိညနေပိုင်းထိပေါ့နော်ဆက်တိုက်ပွဲဖြစ်နေတာရှိတယ်ဒီနေ့အော်တိုဘာလ1ရက်နေ့မနေ့မှလည်းပဲဒီမနေ့ကတိုက်ပွဲဖြစ်တဲ့နေရာမှာပဲဟိုတိုက်ပွဲဆက်ပြီးတော့နောက်တစ်ချိန်ပြန်ဖြစ်တာရှိ
မေလွန်ကျေးရွာနီးတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုတွေရှိနေပေမဲ့အတိအကျမသိရသေးဘူးလို့ဆိုပါတယ်ဒီကနေ့ဗုဒ္ဓတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေပေမဲ့အခြေအနေကိုမသိရသေးဘူးလို့ခိုင်တုကကဆိုပါတယ်မင်းပြမြို့နယ်နဲ့ဗုဒ္ဓတော်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးသမ္မတော်ကတဖက်တအပြည့်ရကြီးညာချက်ကိုသီလကုံတိတလတက်တန်ထပ်တိုးလိုက်ကြောင်းဒီတစ်ပတ်ထဲမှာကြီးညာခဲ့ပေမဲ့အကျန်းဖက်ဖွဲ့စည်းတွေလှုပ်ရှားတဲ့နယ်မြေတွေမပါဝင်ကြောင်းပြောဆိုထားတာကြောင့်အကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်မှုများပြားနေတဲ့ပြင်ဒေသတွင်းစစ်ရေးပဋိပက္ခကလည်းကြီးထွားလာနေတာပါဒီလိုအခြေအနေတွေကြောင့်ဒေသခံပြည်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဒီနယ်လွှတ်တော်ကုဆလဲဦးလှသိန်းအောင်ကဆက်ပြောပါတယ်
။ကိုဗီကြောင့်ရေဒီဒီစစ်ပွဲတွေရဲ့မဖက်တက်တွေရဲ့လောက်ချမုန်းတွေကြောင့်ကိုဗီတွေအခက်အခဲရှိနေတဲ့အနေအထားတွေမှာအခုသောက်ဝန်းတွေကဒါကိုအခက်အခဲကြမ်းနေရပြီ။ဒီလိုဆက်သွားနေအောင်မစစ်ပွဲတွေရဲ့တအောင်းရင်ဒီစာရေးနေရေးကဒီထက်မကအခက်ကြုံလာနေတဲ့အနေအထားကိုရှိရဲ့
။ရခိုင်ပြည်နယ်မှာနှစ်နှစ်ဒီပါစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ2သိန်းကျော်အိုးရင်စွန့်ကွာဆစ်ဆောင်နေရပါတယ်။ကဘာနဲ့ဟွမ်းကတ်ယောဂကျုံနေချိန်မှာတနက်ကန်ပြိပခတွေရက်ဆက်ထားကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့မြန်မာနိုင်ငံခြေဆိုင်တန်တမာတွေကလည်းတိုက်တွန်းခဲ့ကြတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ပအဝင်ရှမ်းပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုင်းနဲ့ကြီးတဲ့ဒေသခံတွေကလည်းဘေးလွရာသိမ်းဆောင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းဌာနအတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလချင်းကျင်းပမယ့်ရွေးကောက်ပွဲမှာမေဖေခွင့်ရမယ့်မေးစင်တာရှင်တွေအတွက်သတင်းရှင်းလက်တွေရနိုင်ဖို့မိုဘိုင်းလက်ကမ်းဖုန်းကနေအင်တာနက်သုံးတဲ့သူခန့်မှန်းရှင်20နှစ်တန်းလောက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလရှိရနေ့မတိုင်ခင်ရွေးကောက်ပွဲအတွက်သတင်းရှင်းလက်တွေရနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီတစ်ပတ်ချင်းမှ ို့မျှော်လင့်ကြောင်းလည်းကော်မရှင်ကပြောပါတယ်။ဒါပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့ရခိုင်ပြည်နယ်မှာတော့ကော်မရှင်ကမျှော်မှန်ထားသလိုဖြစ်လာနိုင်တဲ့လားလာတွေနေပါနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်မီးပခတ်တွေပေါ်ပေါက်ခဲ့ရတာတနေ့ကျော်ကြာပိတ်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုပြီးခဲ့တဲ့ဩဂုတ်လမှာပြန်ဖွင့်ပေးလိုက်ပေမဲ့ညနှုန်းနှင်းဖူးချီမရပဲတူးချီလောက်သာခွင့်ပြုခဲ့တာကြောင့်လက်တွေ့သုံးတဲ့နေရာမှာခက်ခဲတွေကြုံနေရတာပါ။ကြောက်တော်ဒေသခံကိုကျော်လာနေကတော့သုံးရတဲ့ရှင်နေနဲ့ကြုံနေရတယ်လို့ပြောပါတယ်။
အဲ့ဒီလေကြီးတဲ့ထုတ်ရတာကိုလည်းကျွန်တော်တို့ဒီမကြည့်ဘူးဗျဒါပါပြည့်လို့ဆိုတော့ကျွန်တော်တို့အနေထားကလေးသုံးနေဒါကျေရတာတော့အဆင်ပြေဘူးဆိုတော့လေဒီဒါကိုမကြည့်ဘူးဖြစ်နေတယ်ဒီချင်းရှင်မှာတော့ application ပြမတာဒီကျွန်တော်တို့ဒီအခုဒေါက်တာမျိုးရယ်ပြီးတော့ဒီဒေါက်တာပါဝင်ဒီပုံငါချင်းရယ်နောက်ရယ်အဲ့ဒီပါဝင်မျိုးတွေမှာစတော့ဒီသူ့ကြည့်လောက်ပြရတာသူ့ကြည့်ပြရင်အနည်းဆုံးချင်းပေါ့ဒီဒေါက်တာမျိုးတွေမှာရှိတဲ့ပါဝါထိုင်တွေကတော့ကျင့်ကြည်တာမှမဖြစ်သေးတဲ့တာဝါတိုင်းလို့ရှိတယ်မဖြစ်တဲ့တာဝါတိုင်းဆိုတော့မဖြစ်သေးတဲ့တာဝါတိုင်းလည်းရှိပါတယ်လေအဲ့ဒါဆိုတော့ဒီမှာအဆင်ပြေသွားပြီပြီးတော့ကျေတူတူကလေးအကြောက်ပြတဲ့ဆွဲမွန်နေတော့ဒါမှသွားပြီးတော့နေပြင်းနေကြည့်နေဟိုကြည့်နေဒီကြည့်နေဟာလက်ရှိဒီမှာသမ်းတဲ့ရွေးကောက်ပွဲတဲလို့ပြောဆိုတာဘာမှရှိတာမရှိဘူးလို့ကျွန်တော်သိရတယ်လေ
စီဂျီနိုင်ငံရှေ့ဆိုင်နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီဖွဲ့ရဲ့ IDE ရဲ့အာရှဖောင်ဒေးရှင်းတို့ရဲ့အကူအညီနဲ့မြန်မာနိုင်ငံကပေါ့စတာဖွဲ့ကစီစဉ်ထုတ်လုပ်တဲ့ mobile app ကိုစတင်သုံးပြုရမှာအားနည်းချက်ရှင်ရင်းချက်တွေရှိမယ်ဆိုရင်တည်ခံဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပင်ကြားထားပါတယ်အန်ဗောက်တာ2020 app ကိုတော့ mipizo ဆိုတဲ့ website မှာ direct download ရယူနိုင်ပြီပြည်ထောင်စုရွေးကောက်ပွဲကော်မရှင် website နဲ့ facebook စာမျက်နှာတွေမှာသုံးဆွေးနေကိုလေ့လာနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်လုံး internet ဆက်သွယ်မှုခက်ခဲတဲ့နေရာမျိုးမှာလက်တွေ့သုံးဖို့မလွယ်ဘူးလို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးဖွင့်ညှိနှိုင်းရမှုကိုအောင်နိုင်ကပြောပါတယ်
Moving ကတော့သူတို့ကတော့ဒီ commission ကတော့ဒီ moving ကိုအဆင်ပြေတယ်ကြီးဖို့အတွက် application ကတော့လောက်လိုက်ဒီမှာဒါပေမဲ့အဲ့ဒီ application ကဒီ internet ကောင်းတဲ့မြို့နယ်တွေမှာပဲဒီ4G လို့ရတဲ့မြို့နယ်တွေမှာပဲအဆင်ပြေတယ်ဒါပေမဲ့ဒီကျွန်တော်တို့ 2G ရတဲ့မြို့နယ်တွေကကျွန်တော်ရထိုင်မှာကျတော့ရှင်းနေရှိတာပေါ့ဒီ application ကိုအသုံးပြုပြီးတော့ကြီးတော့အဆင်ပြေမှာမဟုတ်ဘူးဆိုတော့သူတို့တဲ့အဆင်ပြေလိုက်လောက်တဲ့ဒီကျွန်တော်တို့မြန်မာနိုင်ငံလုံးအနေနဲ့ပြင်နေတဲ့ပိုးကြီးပွန်ရက်ကိုဒီမြို့နယ်ဒီမှာလည်းကျွန်တော်တို့ shop ဒီထုတ်ပြပေးနေလို့ဆိုတော့ကျွန်တော်အနေနဲ့
ပခိုင်တင်နေရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကလည်းနေဆိုင်တရှိစီရင်ထုတ်ပြန်တာကို mobile လက်ကန်ဖုန်းကနေကြည့်ရှုနိုင်အောင်စီစဉ်ထားပေမဲ့လက်တွဲမှာတုံးဖို့အခက်အခဲရှိတယ်လို့လည်း data ခန့်တွေကပြောပါတယ်။ကာယောကကြောင့်တော်လာလှုပ်ရှားမှုတွေကန့်သတ်ထားပြီးလူစုခွင့်နဲ့ကိုအကြံပြုထားတဲ့အတွက် online ကိုအားထားရနေချိန်မှာပခိုင်တင်နေမှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင် internet ကိုအားထားရတဲ့ဝန်ဆောင်မှုတွေမှာစင်ကော်မှုတွေကြုံနေရတာဖြစ်ပါတယ်။ပခိုင်တင်နေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လိုင်ကတော့ဒီပြဿနာကိုပြည်နယ်ကော်မရှင်တာဝန်ရှိသူတွေအနေနဲ့ဖြေရှင်းနိုင်တဲ့နေ့လိုက်ရှိသေးဘူးလို့လည်းပြောပါတယ်
application ကအဲ့အချိန်မပြေဘူးဆိုတော့ဒါကတော့အဲ့ဒီ application လုတ်ဆောင်တဲ့အတွက်ဒီနေ့ပဲဆိုင်တယ်လေအဲ့အဲ့ဒီကအချိန်ပြေပြေကြီးလို့ရအောင်ပြန်လုတ်ပေးနိုင်ရဆိုလို့ရှိရင်တော့အဲ့ဒါနည်းပညာပိုင်းလဲကြွကြွန်းလဲသူရှိရင်တော့ကြီးလို့ရကြမယ်ပေါ့လေနော်ဒါကကြတော့ဟိုရခိုင်ပြည်နယ်ကော်မရှင်ကတော့လက်ရှိလို့မရဘူးပေါ့လေဆန်းကြတော့
လက်နက်ကင်ပဏိပခတ်တွေနဲ့ကိုဘက်ကယောဂအန်ဒီဂျုံနေရတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရတဲ့ပေါ့ပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါကယောဂကူးဆွဲမှုတွေကြုံနေရရှိမှာလူထုအတွက်အရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြေဝရဖို့အရေးကြီးကြောင့်လည်းပြီးခဲ့တဲ့လဆိုင်ပိုင်းမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုကလည်းကြော့ဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်ဒီကနေ့စင်ကာပူနိုင်ငံမှာကြိုတင်မဲ့ပေးရမှာချောချောမောမောဖြစ်တာတွေ့ရပေမဲ့ပြပရောက်မြန်မာအများစုရှိရာထိုင်းနိုင်ငံမှာတော့အခက်အခဲကြုံရမဲ့အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါ ဒီလာဆက်ရှိရနေသည့်ကျူတင်မဲပေးခွင့်ပြုထားတဲ့စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတွေစတင်မဲပေးနေကြတာပါမဲပေးခွင့်ရသူစီးရင်ကိုတော့မြန်မာတန်ရုံကအွန်လိုင်းကနေထုတ်ပြန်ပေးပြီးမနေ့9နာရီကနေညနေ9နာရီအတွင်းအလဲကျမဲပေးနိုင်ကြပါတယ်
ပရမဇုံကျူတင်မဲပေးခွင့်ရတဲ့ဒီနေ့မှာပဲကိုယ်တိုင်မဲသွားပေးခဲ့တဲ့မမေကျော်စုံညွန်ကတော့သူ့အတွေ့အကြုံကိုVOA ကိုအခုလိုပြောပါတယ်မဲပေးရတာကတော့အဆင်ပြေပါတယ်ဝင်သွားလာတဲ့ကျမတို့ရဲ့မဲဆန္ဒနဲ့ပဲမှရှိတယ်ရန်ကုန်တိုင်းဆိုကောင်းတာ၃လေးခုခွဲထားရဲရန်ကုန်တိုင်းကောင်းတာမှာကျမရဲ့မဲလက်မှတ်ကိုကြီးတောင်းယူသွားပါတယ်တောင်းယူရခါမှလည်းသူတို့ရွေးကွန်ကထုတ်ပေးလိုက်တဲ
ကျွန်တော်ကအခန်းထဲဝင်သွားပြီးကိုကြိုက်တဲ့ပါတီကိုပေါ့ကိုအမှန်ချက်မဲ့လိပေးရတာပထမဆုံးနေ့မှာမဲပေးဖို့စီရင်ယူထားသူရှေ့ရလောက်ရှိပေမဲ့ဒီကနေ့မဲလာပေးသူဟာ200လောက်ရှိကြောင်းခန့်မှန်းထားကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီလ300ရက်နေ့မှာကျွတ်တင်မဲပေးရတွေကိုစတင်မှာဖြစ်ပြီးဘန်ကောက်မြို့ကမြန်မာတန်ယုံနဲ့ချင်းမိုင်ကကောင်စီဝင်ယ
တွေမှာမဲယုံဖွင့်ဖို့အတွက်မြန်မာတန်ယုံကိုထိုင်းဆူရနဲ့ကြီးတိုင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပေမဲ့ COVID-19 ကာယောဂါကြောင့်ထိုင်းနိုင်ငံဘက်ကခွင့်ပြုတာမရှိခဲ့ပါဘူးဒီလိုခွင့်မပြုတဲ့အတွက်မဲဆန္ဒရှင်အတော်များများဟာမဲပေးဖို့အခက်အခဲရှိနိုင်ကြောင်းကိုရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ကျေးဇူးတော်ပါ။ထိုင်းနိုင်ငံမှာခွင့်ရရင်တိုင်းနဲ့ပြည်နယ်58ခုရှိတဲ့ကြောင်ဒီဗန်ကောက်လူမျိုးမျိုးမလာပြည်မှုဆိုတာအစားပြည်သားလူတွေအတွက်အနှံ့ကွက်ဝေးတာတပိုင်း။နောက်ပြီးတော့မဲပီးရက်ကိုဆိုတာ3နှစ်မြန်မာ78နှစ်ရှိနေစဉ်ပြည်လူရတဲ့ဆိုပြီးမဲ့ထိုင်းနိုင်ငံမှာဟိုအလုပ်ပိရက်ကသူရက်နဲ့သူတတ်မှတ်ထားတဲ့ကြောင်ပိရက်မဟုတ်ရင်တွားရည်လိုက်ရတဲ့စိတ်ဝင်နေဟိုပြောဆိုရမယ့်အဆက်ခဲရတပိုင်း။နောက်တစ်ခါတချို့ခရီးသွားတဲ့အတွေ့အကြုံအလေးချင်းမရှိတဲ့ပုံကများကြတော့လေဘာသာစကားအခြေခံရတော့တော့ငါကုန်ကြမှုတွေအတွက်ကြောက်တော့တောင်းမှုလာမှုအခက်အခဲရှိတဲ့ပိုင်းတွေလည်းပေါ်လာနေပြောက်တင်ခမှုတွေတော့အများကြီးမှာပါခင်ဗ
ျအထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာရောက်ရှိနေသူတွေအတွက်ဆိုရင်ပုံမိုခက်ခဲနိုင်ကြောင်းပြောပါတယ်နှစ်ဖက်အစိုးရကထုတ်ပြန်ထားတဲ့တရားဝင်အစည်းအဝေးဆိုရင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2တန်းကျော်လောက်အလုပ်လုပ်ကိုင်နေပြီးလောလောဆယ်မှာတော့မဲပေးဖို့လျှောက်ထားသူ3000ကျော်လောက်သာရှိတာပါဒီလိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေပေါ်မှာတော့လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ် Peace မြန်မာအဖွဲ့ရဲ့ Director ဆိုင်းရဲကျော်စွာမြင့်ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့ဒီအခုလက်ရှိရှိနေတဲ့မဲပေးတဲ့စနစ်ကိုပြင်ဖို့လိုပဲဒီလောလောဆယ်ကတော့အခုတအားနောက်ကျပါပြီရွေးကောက်ပွဲတော့ရောက်လာပြီဆိုတော့မပြင်နိုင်တော့ဘူးဆိုတော့ယူကော့ပွဲတွေဂျာပြယူကော့ပွဲတွေကတို့ဒီ2020အဲယူကော့ပွဲပြီးတာနဲ့ကျွန်တော်တို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအလေးတကူမဲပေးခွင့်ရအောင်ပေါ့ဆိုတော့အဲ့ဒါတော့အားလုံးလုပ်အောင်ပေါ့ဆိုတော့ဒါထိုင်းရတော့ဒါထင်ရှားဆုံးဥပမာပေါ့ဗျာတခြားနိုင်ငံတွေမှာကျိုးစကောက်မှာပဲတန်ယုံမရှိတဲ့နေရာမှာမဲပေးလို့မရအောင်ဖြစ်နေတာဆိုတော့ဒါကတော့ကျွန်တော်တို့ပြင်ရမယ်လို့ပဲကျွန်တော်အကြံဉာဏ်ပြောချင်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ထားပြီးမယ်။လက်ရှိကာယောဂါကူးစက်မှုမြင့်မားနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းဖို့တောင်းဆိုတာတွေရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကွန်ဖရင်ကတော့တဘာဝပင်းနဲ့နယ်မြေတည်ငြိမ်အေးချမ်းမှုအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်းဖို့လိုရင်အောက်တိုဘာလအတွင်းထုတ်ပြန်မယ်လို့ကြေညာထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာပါ။
မလေးဆိုင်နိုင်ငံကဖက်ဆီးခံရသူတွေအပါအဝင်ကိုဗစ်ကပ်ရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ကပ်ရောဂါကြုံနေရတဲ့မလေးဆိုင်နိုင်ငံရောက်မြန်မာနိုင်ငံသားတွေကကျန်းမာရေးမကောင်းသူတွေအပါအဝင်လူ190ကျော်ကိုမြန်မာတန်ရုံးအကူအညီနဲ့မနေ့တုန်းကပဲနေရပြန်ပို့ပေးခဲ့တယ်လို့ဒီလလည်းမှလည်းနောက်ထပ်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။မနေ့ကနေရက်ပြန်ခွင့်ရသွားကြသူတွေထဲမှာတော့မလေးဆားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာဖမ်းဆီးခံနိုင်ရတဲ့ခန့်မှန်းခြေမြန်မာနိုင်ငံသား3000လောက်အနက်လူရက်စစ်နေသူ20ကျော်ပါဝင်တဲ့အကြောင်းမလေးဆားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်စုံမင်းကပြောပြပါတယ
်ထိန်းသိမ်းစခန်း20ယောက်ပါဟုတ်တယ်အများဆုံးပြန်လာတာနောက်တစ်ခုကဒီ18ရက်နေ့မှာကျွန်တော်တို့ကဆက်ပြီးတော့ထိန်းသိမ်းစခန်းလူတွေဟိုသူတို့ကိုတာအနေနဲ့အရောက်ဟာသူတို့လည်းဆက်ဖြတ်ပြီးတန်ရုံစီစဉ်နေပါတယ်။ကျမကြီးမကောင်းတဲ့သူဦးစားပေးပါတယ်။ဦးစားပေးပြီးတော့ဒါကဂျားလေးကညှက်ခဲ့တာဆိုတော့ဟိုအဟွာကကျွန်တော်ကြည့်တာကတော့3ယောက်လောက်ရှိတယ်။ဒါပေမဲ့ကျန်တဲ့တန်ရုံစီစဉ်နဲ့ဟိုကျမကြီးမကောင်းတဲ့သူတွေလည်းပါတယ်။ဟု
တ်ကဲ့။
ကျွန်တော်ကြည့်တဲ့ဆရာကျွန်တော်ကြည့်တာတော့3ယောက်
ဒါမျိုးသူသူပေါင်းပြန်သွားတဲ့အခြေတော့ကတရားခုနှစ်ဆက်တုံးရောက်ပါမှာမြန်မာနိုင်ငံတိုင်းဝန်ကြီးဌာနကတော့ကရောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသားတပေါင်းကျော်ရှိနေပြီးအဲ့ဒီထဲကတရားတစ်ဆက်ကိုရောက်ကိုတော့ပထမအတော့ဖြစ်အော်တိုဘားလ19ရက်နေ့မှာကဲဆယ်ရေးလေယာဉ်နဲ့ပြန်ပို့ပေးမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ဒီလူတွေအတွက်ကတော
တရားမဝင်ရတော့လောလောဆယ်တော့ဟိုခု119ရောက်တယ်ဟိုပြီးတော့ဂန်ဒီကိလခုံရပါတယ်ဟုတ်ကျွန်တော်တို့ကဟိုတန်ရုံအနေနဲ့ပေါ့နော်တခြားတကယ်ကျမ်းမာရေးမကောင်းလို့အားလုံးတဲ့ဒီကားလို့လည်းတန်ရုံအစီအစဉ်နဲ့သူတို့ immigration ကိုခေါ်သွားပြီလေဂန်ဒီဆောင်ရမယ်မဆောင်ရမယ်ကိလခုံရှိနေမရှိနေရတော့မလေးကအဆူရပုံမှန်မှုကြီးရပေါ့နော်ဒီကကတော့တန်ရုံအနေနဲ့တော့ဟိုအကောင်းဆုံးဖြစ်အောင်ဖောင်းရပေးမယ်လို့တော့ပြီးထားပါတယ်ဟုတ်ပါဝါလို့ထားပါဆက်တန်ရုံကတော့ဟိုကကိလခုံရအောင်တော့ပြောကြည့်မယ်ဒါပေမဲ့အဖေဒီနဲ့မဒီနဲ့တော့အမမခံပါဘူး
။ခမန်းကြီးမြန်မာနိုင်ငံသားငါးသိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်အကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါ။ဒါကြောင့်လဲနေရပြန်ဖို့တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားနဲ့ထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေသလိုတချို့ဆိုရင်လူမောင်ကိုကုသမားတွေရဲ့တားကောင်အဖြစ်လဲကြောက်ရွံ့သွားကြရတာပါ။ကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်တာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ်။
VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး၃စုရှိပါတယ်။ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေနဲ့အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်းလွတ်လွတ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာမျှော်လင့်သလောက်ထောက်ခံမင်းမရကြပါဘူး NLD ကသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရလာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုကမှတ်နိုင်ကိုရှိပါတယ်။ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူး။ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်။ကရင်ပြည်နယ်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်။မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးကတနေရအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရပြည်ခိုင်ဖြိုးက9နေရဒေသခံပါတီတွေက6နေရအနိုင်ရရှိကြပါတယ
်ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရ22ခုနဲ့ပြည်နယ်အမတ်နေရ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါတယ်ပြည်ခိုင်ဖြိုးက10နေရဒေသခံပါတီက18နေရကချင်းပြည်နယ်မှာနိုင်ကြပါတယ်2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနယ်ဝင်ပါတီတွေက10ရာခိုင်နှုန်း NLD က98ရာခိုင်နှုန်းတတိပုဂ္ဂလက3ရာခိုင်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတိုက်တက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီ ANP ကိုတီထောင်နိုင်ခဲ့တာကြောင့် ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် AID ဟာခွဲထွက်ပြီးတရားရှင်ပြန်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြန်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားချပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီဖြစ်တည်ထောင်ဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားတွေဆိုသလိုတဦးမှအနိုင်မရတာကိုခရီးပြည်နယ်ကတက်သေးပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ပါတီတွေအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါပေမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နေပါလေ။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုလာမဲ့ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါလေ။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2019နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီသစ်တွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူခြေဆိုင်သူတွေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစည်းလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ
်။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီစ်တည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြတ်သားစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပိုပြီးအရေးသေးရှိကြောင်းပြတ်သားဖို့လိုပါတယ်။ member base လူတွေများနေတာဟာလေပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအကြီးလုံးဖြမ်းမြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးလူ90ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများတာတို့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါလေ။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမင်းမင်းရရလက်တွေ့ပြစရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါတယ်။မြို့ကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကပဲလောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှတ်ကြားချက်ကိုပြောပြထားပါတယ်ရန်ကုန်မြို့မှာကိုဗစ်ရှင်တုံးတောင်းကျော်ဆင်းရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန်လျှော့ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှတ်ကြားလိုက်ပါတယ်အခုလိုကိုဗစ်ရှင်တုံးတင်တုံးတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘလို့ကာကွယ်ပြီးအစိုးရဘက်ကဘာတွေကျင်ထားပါလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာဖြင့်သိဆုံးမှုကလည်းစပြီးတက်လာတာမျိုးဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုပါစမှားကြလို့ဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမကြီးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြာခင်အချိန်ပြင်းမှာဒီကိစ္စကြီးအခုပြီးတော့မှာပါတတိအချိန်မှာအထူးရောက်ဆုံးမိပြဟာပြည်သူများအင်းအပြင်းကိုမထွက်ခြင်းပဲဖြစ်ပါတယ်နော်တတ်နိုင်တဲ့လားမထွက်စေချင်ပါဘူးမလွှဲစားလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီနှခေါင်းစည်းဟိုဓာတ်တို့လက်ရှိကအစအကုန်လုံးပေါ့လေတတ်နိုင်တဲ့ social distancing ကိုလုပ်ဖို့လိုပါတယ်နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကအများသားပြင် zero ကိုထွက်တာဖြစ်ပါတယ်ဆိုရင် zero ကိုထွက်တယ်ဆိုလို့ရှိရင်ဒီမှာဟိုရှာပြီးရှာမှုမသွားခင်နေရပြည်ပြည်ခြားခြားကဘာဝယ်မယ်ဘယ်ဆိုင်သွားမယ်ဆိုတာအတိအကျတခါတည်းသတ်မှတ်ပြီးတော့တိနစ်တုံးလေးဝယ်ပြီးအင်ပြန်ရပါပဲကြာလီကြာလီယောဂပြုဖို့အလားလာများအဲ့တော့ပြည်များမှာကျေးဇူးကြီးသားတွေအကြီးကြီးဖြစ်နေပါဘူး။သူတို့ဒီယောဂပိုးတယောက်ရှိနေဆိုရင်မြောင်များစွာသောပြည်သူများကိုကူးစက်ဖို့ချန့်ညားတယ်။အဲ့တော့သူတို့ဒီမတ်ကိုအချိန်ကြီးဝယ်ရတဲ့အပြင်ဖြစ်နိုင်လို့ရှိရင်ဖိစီးလေးပါကျွန်တော်ဝတ်ဆိုနေပါတယ်။အ
ကျွန်တော်ကူးစက်မှုအများဆုံးကလည်းကြီးပါဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးစက်မှုများနေတဲ့တခြားနေရာတွေအတွက်ကာကွယ်ဖို့မစီးရုံနေမှာကူးစက်တာရှိရင်စေယုံနေရှိရင်အလူယုံနေရှိရင်ကျောင်းနေခွန်ကြီးကျောင်းနေရှိရင်မပြောင်းရင်ကျောင်းနေချက်ကျောင်းနေမှာရှင်စိုးစားလိုက်ချိန်မှာစကားလေးလေးနဲ့ပြောမယ်ပကားဟာမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတောက်တဲ့အချိန်မှာကူးစက်ဖို့အရင်ကလူတယောက်ဒီမိနာပဲမတ်စ ောက်တည်းနဲ့စားတာအကောင်းဆုံးပါပဲ။နောက်သူ့ယုံနေထောင်းနေမှအရေးကြီးပါ။သူတင်သူ့ယုံမော်လေလူဝင်မှဝင်လာလို့ရှိရင်ပြေးဖို့အလားလားတော်တော်များပါလေ။အခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီ။မြစ်ကြီးကုန်းဘောဘာရည်တာစားအကုန်လူဝင်ရင်းနဲ့အသက်ကြီးတွေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝဲဆောင်းဆစ်ချာပြီးအကုန်လုံးအဝင်ထွက်ကိုနေဖို့နော်ဘလိုရမလာတဲ့တည်းအပြင်းလာလို့ရတာ။အိုးမနဲ့သွားညတာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါလေ။အဲ့ဒီခါလေးလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စ်ရရင်တော့ဒီလူတွေတော့ကုပင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီတေဆုံးမှုနှုန်းစများလာတာအတွက်ရော
တေနှုန်းလေးကနည်းနည်းလေးပြင်လာဒါဥတော့ကျွန်တော်အပြစ်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည်တဲ့လူတွေပြင်တဲ့အခါမှာအကုန်လုံးကြီးအထူးသဖြင့်ချီးကျူဖြစ်ပြီးရောက်လာချီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေဒီမှာဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ်ရန်ဒီစရီဝပီအမြင့်ချပန်တဲ့အပီကနေဝပီနောက်တစ်ချက်မှာဆိုဆုံးတော့ကျွန်တော်စီမှာအများကြီးရှိပါတယ်ကျွန်တော်တို့ဒီမှာကုနေတာကတော်မောကဌာနမူကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူရဲ့မိတ်ဆွေအခြားနိုင်ငံကသားနဲ့ဒါဝက်ဘီနာတွေလုပ်တယ်ဆွေးနွေးတယ်ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေခုနကိုမောဘစ်ရောဂါအခါနေရှိနေ end stage kidney disease နောက်ဆုံးရှိရောက်တဲ့ကြောက်ကြက်တို့နော်ကိုယ်လုံးပါပဲဒါကြောင့်လည်းပြည်သူများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါရက်ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစိန်ခေါ်မှုကဗျုံးလေးများလာတဲ့လူနာတွေကိုထားမဲ့နေရာတွေလိုက်ရှာဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘကိုကျေးဇူးအထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာသေးတဲ့အပြင်အလှရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အပြင်ရှိတဲ့စာဦးတွေအလုံးလိုက်ကြိုက်တဲ့နေရာတုံးမှာဆိုတာရှိတယ်ဒီ10 hospital ကနေလေးရာအခုထပ်ပြီးနောက်ထပ်300 900ဒါလည်းဒီကျွန်တော်၃ဘတ်တင်ရောက်မယ်နောက်ထပ်ကတင်1200 hospital ပေါ်ပြီးတရားကြာပြီးသူမှားရတယ်ဒီ၃ဘတ်လောက်တင်ရောက်မယ်ဘူးအလူရှင်နေနိုင်ငံညာအလူရှင်နေ ICU ဆက် ventilator ပဲ ICU ပဲနာဆက် ventilator ဆက်အများကြီးပါပဲရှိဒီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအစဉ်တွေအများကြီးရသွားကျွန်တော်တို့မကြာခင်တော့ကြာသွားမယ်လို့ညွှန်မှတ်ပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်နော်ကျွန်တော်တို့ကဆေးရုံလေးလို့နေပေးတာ24ရက်ဆက်ပြန်လာမှစပိတ်တယ်ဆိုတော့သူရဲ့ impact ကတော့နှစ်ပတ်လောက်နေမှဖြစ်တယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဆရာကပြောခဲ့တဲ့ဒီတိဆုံးမှုကိုပေါ့နော်။အဓိက short ချနိုင်ဖို့ဆရာတို့စေရင်ဘက်ကပြင်ဆင်ထားတယ်လို့ဒီဆေးရုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကိုကျွန်တော်တို့အရင်တစ်ခေါက်ကဆေးရုံသွားတဲ့လက္ခဏာတွေပေါ့နော်။ဟိုစပြီးဖြစ်တဲ့ဒီအနံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေဆိုတော့အဓိကပြောခဲ့ပါတယ်ဆရာ။နောက်တစ်ခုကတော့ဆရာကကဒီ comorbid လို့ခေါ်တဲ့ယောဂအခန်းပေါ့နော်။ရှိတဲ့သူတွေကိုဆရာပွားမှားခြင်းလဲ
။သူတို့ဒီဆီးကျူဆီးလုံးဝပြတ်လို့မရပါဘူး။ကြည့်ရစီတော့မင်းများအထမဲ့ကိုပြီးပါတယ်ကြည့်ရတော့အဲ့ဒါလုံးဝအပြတ်မခံနဲ့အိမ်မှာတော့အဖြစ်နဲ့ဆုံးနေခဲ့ပြီးသူ့အိမ်မိသားစုကိုကဲပြီးနေနေမှာလေမဆီကျိုတယောက်ရှိတယ်ကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကအပြင်ထွက်နေတဲ့မိသားစုကြီးကိုပါလာနေတယ်မကြောက်ကြက်ဆေးနေရတဲ့လူကြီးကင်ဆာဖြစ်တဲ့လူကြီးလူကြီးကလုံးဝကိုကျွန်တော်အိမ်ထဲမှာကိုကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံဘူးသူတို့ဖြစ်ရင်သူကသိဖို့အလားအလာတော်တော်များပါလို့ဆိုတာအဲ့ဒါကြီးနော်အဲ့ဒါတော့ကျွန်တော်ဒီချာပြီးကျွန်တော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီတည်ဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော
်ဒီကျွန်တော်စပြီးတော့ antigen test တွေကျွန်တော်တုံးပါပြီကျွန်တော်လူ9-4သိန်းသာဝယ်ပါတယ်ဒါတော့အချင်းများနိုင်ဘွယ်လောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ယောဂဖြစ်တဲ့လူကိုဆော့ဆီးတာဒီလုတ်တင်နေတာကျွန်တော်လုပ်လို့ရတာပေါ့နော်သူရဲ့ contact တွေ Facebook ကသာအကုန်လုံးရတာစပြီးတုံးနေပါပြီဆေးဦးကြီးတွေမှာတုံးမယ်နောက်နေဆေးဦးကြီးလည်းအကုန်ဖြတ်မယ်အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်ဆရာဝန်တွေဘယ်လိုဖြစ်သွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေယောဂမရှိဘူးသူခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရွယ်အတင်ဒီလူမှာယောဂပိုးရှိမရှိကိုကျွန်တော်စမ်းမယ်ကြားပြီးမှခွဲမယ်အဲ့မရှိဘူးမှာရှိတခုလိုလားမရတာအစ PC ရမရတာဆိုအဲ့ကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ဒီ dashboard နဲ့လုပ်ပါတယ်ကျွန်တော် cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာမာရီကြံနေတယ်လူလေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးနေတယ်ဒီ covid ကြီးကိုကျွန်တော်အသေးအပြောက်နှုံးချဖို့ကဒီ logistic system ရည်ရည်ဥမာဆေးဥမာ PPE မရှိဘူးဘ
ဒီရှာဝန်တယောက်အနေနဲ့ယောဂရာဝတ်ချက်စာအရင်များပါတယ်ကျွန်တော်တေချာလော်ဂျစ်စတမ်မန်နေဂျာတို့တေချာပြီးပြောင်းကျွန်တော်လုပ်နေပါဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေပါညမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ကျွန်တော်တင်ဆောင်နေလဲမကြခင်ကြာဆင်းသွားပါတယ်လို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်နေပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးခံရပြီးမြောက်ဦးမြို့ကသုံးဘိန်းမောင်းတူတူဦးတေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KOKIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖြစ်စီခံရတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ ရခိုင်ပြည်နယ်မြောက်ဦးမြို့မှာသုံးဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက် တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။မြောက်ဦးမြို့မြို့တရက်ကွက်နေဦးအေးကျော်ဟာစက်တင်ဘာလ 29 ရက်နေ့နာနယ်ပိုင်းကအမှတ်3000တပ်ရင်းရှိမှာဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစေးုံကိုပို့ပေးခဲ့တာပါ။တေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းတွေးယူနေတဲ့ဒဏ်ရာတွေ တွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြွကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်ဆေးနေတုန်းတမတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တမတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညှင်းဆိုကြပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တန်မျိုးသားလူမျိုးရေးတပ်မတော်DNLA ကချင်လွတ်လပ်ရေးဖွဲ့ KIU ကရေးအစုနဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတိုက်ခိုက်ရခံဦးပေါင်းတော်ကပြောပါတယ်။စက်တင်ဘာလတွင်မြန်မာတပ်မတော်နဲ့တလေတုလာရှူတန်ရန်ကုတ်ခိုင်စတဲ့ဒေသတွေမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့ DNLA ပြောခွင့်ရပုံမှုတိုက်ကြော်ကပြောပါတယ်။အစိုးရကအကြံဖက်ဖွဲ့စည်းလို့တတ်မှတ်ထားတဲ့ရခိုင်တပ်တော်ရေးရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝါမြို့မှာပါကျန်ဒေသတွေမှာတပ်မတော်ကပြည်ရကြောင်းကြေညာထားပါတယ်။
ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီးKNU တပ်မှန်ကဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချဲ့လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွေအထွေအတွင်းရေးမှုဘဒူစောတာတိုမူကပြောပါတယ်။ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတပ်ရင်းနေရင်ထပ်တိုးလာပြီးတပ်မဟာခွန်ကွင်မှာလည်းနေရင်လောက်
တိုးချလာတယ်လို့ဘဒူစောတာတိုမူကပြောပါတယ်။အစိုးရနဲ့KNU တို့သဘောတူလက်မှတ်ရေးအအသည့်ဖြည့်တင်းချင်းတွေမပြုတ်လုပ်ဖို့ပါရှိတာကြောင့်နှစ်ဖက်တက်အကြားထိတိုက်ပစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ခိုင်မြန်မာနယ်စပ်တာချီလိတ်မဲဆိုင်ချစ်ကြည်ရေးတရာမှတ်နှစ်ကိုဆက်ငါးရက်ကြာပြေးလိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြုလိုက်ပြီးဖြစ်
န်းပြည့်ရာကနေအရင်ပုံမှန်ဆိုင်ပြန်လည်ဖြတ်သန်းသွားလာခွေပြင်တခြားသောသဘောတူညီချက်၅ချက်ရရှိခဲ့တယ်လို့တန်ချီလိမ့်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတစ်နေ့ထက်တစ်နေ့ကိုဗစ် -19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်တွေ့ဆုံဆွေးနွေးကြပြီးနယ်စပ်ကုန်သွယ်ရေးသဒ္ဒါကိုစတင်ပိတ်လိုက်ကြတဲ့ကကုန်စည်စည်းစိမ်မှုတွေနှောက်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်သွယ်မှုတရက်ကိုဘဏ်ငွေတန်း80ကနေ100ဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြတယ်လို့တပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခော့ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိ
တက်အင်အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှလည်းစခန်းအခိုင်မှာတိဆောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တမရော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKPA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKPA တူစစ်ဦးစီးချုပ်တူဗိုလ်မူကြီးစောစတေးကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြသလိုအောင်နိုင်ရေးပါတီဆိုင်ဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအချိန်လေးကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးချပါရစေ
။အခုလို NLD ပါတီအောင်နိုင်ရေးဆိုက်ပုတ်တွေဖျက်ဆီးခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ပြည်သူအမျိုးမျိုးတော့မဟုတ်ပါဘူး။ဒီကဲဝါဆောမှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတွေဆိုရဲတော့ပဲဒီကောတဲ့လူတွေအကြီးပါတယ်။ဒီကောမှုအရေအားလုံးတဲ့ဟာတွေပါ။ဒီစဒီစကတော့တော်တော်တော့နေနေဖြစ်ရလိမ့်မဟုတ်ဘူး။ဒါကြောင့်မလို့ဒီကလေးတွေကမသိနေမလို့လောက်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဆက်ရဟိုဒီချက်ခေါ်တဲ့ဆက်ပါတယ
်။ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နိုင်ရဲ့စိုက်ပုတ်တရှုဖြတ်စီခံရမှုတွေရှိသလိုစိုက်တဲ့မြို့ပေါ်ကဥဥတမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောင်ရဲကောကစိုက်ပုတ်တွေဟာလည်းစတံပါလာတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်။မန်အောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နိုင်ရဲ့စိုက်ပုတ်တစ်စီကျော်ဖြတ်စီခံခဲ့ရပြီးစတံပါလာ20ရာနဲ့ကမန်အောင်မြို့နယ်စိုက်ပုတ်ကြည့်ရွာမှာ NLD ပါတီကအောင်နိုင်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မစိုက်ရပြီးပြန်လာခဲ့ရပါတယ်။အခုလိုပါတီအောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတာနဲ့ပတ်သက်လို့မကြမ်းမီကြေညာချထောက်ဖို့ရှိတယ်လို့လည်းဥဖုံးတွေကအခုလိုစပြောပါတယ်။
နစကောင်းရင်းနဲ့အစီအဝေးမှတ်တရားကျွန်တော်ခုလိုလိုနဲ့ဖိသားတဲ့စိတ်ကိုပုတ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့စီရဲထားဖို့ရှိပါတယ်ဒီကြော်ချက်ပါတော့ကျွန်တော်တို့အခြေချပြုဖို့လို့ဆိုတော့ကျွန်တော်တို့တွေဟာအကျန့်ဆိုင်လုပ်ရစီစိတ်ကြေတရားဒီကျန့်ဆိုင်လုပ်ရမျိုးတွေကိုစစ်တဲ့ပြီးကျွန်တော်ဆောင်ဖို့နောက်ထပ်ဖိနော်ရေးတော့ကျွန်တော်တို့စိတ်စိတ်ရသာသာနေနေပူဖို့မရှိစီရဲအရေးယူဆောင်ရွက်လုပ်ဖို့လို့ဆိုတဲ့ကြော်ချက်ဆောင်ဖို့ရှိတယ်ဆိုတော
့ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးချေရေးအရေးပါအဖွဲ့တစ်ခုဖြစ်တဲ့ပြည်ပေါ်မှာပြည်ပေါ်အဖွဲ့ဒါရိုက်တာကိုစိုးလန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီကျန်းစစ်ပြန်ထန်နေပြီးတော့ရခိုင်ပြည်မှာဒီ IDG တွေအရင်ညလာတဲ့ပုံမှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်နောက်တစ်ခုကတော့ဒေသအလိုက်အနေထားပုံမှာသူတို့လက်မခံတဲ့အနေထားပုံမှာအဲ့လိုလုပ်တာလည်းရှိမှာပေါ့
ရခိုင်ပြည်နယ်မှာအေအေနဲ့အစိုးရတပ်တို့တိုက်ပွဲတွေပြန့်ထန်နေတဲ့အပြင်စိမ့်နှံ့ရှိတဲ့ပြည်သူတွေနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိတ်ဆွေစည်းရုံးမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ပိုင်းကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ်
ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တဘာလ28ရက်နေ့2020မှာရာထူးကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ကျောင်းဝင်ရပုံကူလည်းဖြစ်တဲ့ဆိုင်လေးကိုနမ်ခွန်ကနေဆက်သွယ်မေးမြန်းထားပါတယ
်။စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင်။ဘယ်လိုအခြေအနေကြောင့်ပါလဲ
။အဓိကကတော့ကျမ်းမာရေးအခြေအနေကြောင့်ပါပဲ။နောက်ပြီးတော့မှဤသားကြီးဤသားရဲ့ကိစ္စကြောင့်ပါနော်။ဒီလိုမျိုးဒီအမေရိကန်ကိစ္စတွေကြောင့်တာတီအချိန်မပေးနိုင်မှဆိုရင်လည်းဒါရမီတာကြီးရေးတဲ့ဆက်ဆိုင်ပါလိမ့်မယ်တာတီနေနေကတော့လုံးဝအတိတ်ကတည်းကပြတ်တနာနေအရှိန်ရှိနေတာတခုမှမရှိပါဘူးခင
်အခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင
်တာတီဝင်လူတွေနဲ့ SNL ကိုဝန်ရမယ်လူတွေအခုကတော့အာရုံတရားဝန်ရကျဖြစ်မှာပေါ့နော်ဒါမှမဟုတ်ပုံစံရဲ့အမြင်မှာဒီလက်ကျွန်တော်ခါနေလောက်တဲ့ဒါဒီကျမလုံးလုံးနိုင်တဲ့အခုကြောင့်တောင်းထားဆောင်နိုင်တဲ့ဒီလိုရှိနေလိုက်ပြီးတက်ဆာလာတယ်နော်အဲ့လိုဒီလိုတော့ဒီလက်ကတည်းကဆိုတဲ့ခါကျတော့ဒီကြောင်းရင်းဆံကိုကာကနနာပြန်ထုတ်တတ်မယ်ဆိုလို့ရှိရင်တော့ဝန်ထဲကပေးမကောင်းတာတစ်ပိုင်းပဲနိုင်ငံရေးအကြီးကြီးမားမားရက်ခတ်เสียအကြောင်းတည်းရှိဘူးထိခိုက်ကြအကြောင်းရှိဘူးလို့ကျွန်တော်လည်းနေနေကြည့်ပါလိမ့်မယ်
Lashi and Neta ya Bagon Biang Dawan Transambo at the Neta Shine Bila.
ဒီနေသားရှိတယ်လို့ပြောလို့မရဘူးအဲလိုမျိုးလုံဆိုင်မှုအတွက်ကတော့ပါတီမှာရှိရှိရရကျွန်တော်တင်ဆက်ဆောင်ရွက်ထားတာရှိပါတယ်။ဆုံးဖြတ်ရတောင်းဝမ်းနေနိုင်ယူသွားရဲ့ဆိုရင်လည်းကျွန်တော်နားမှာလည်းရှိနေတယ်။ကျွန်တော်ဘယ်လိုလုံဆောင်ပြပုံပြရလဲအရင်ကအတင်းလာတိုင်းဘယ်လိုလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကြတောင်းယူဖို့အပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာဖြစ်ပါတယ်။ ဒီကနေ့ကျွန်တော်တို့ရွေးကောက်ပွဲမှာဝင်ရောက်ရှိပြိုင်မဲ့အုပ်စုကြီး၃၀ရှိပါတယ်အခုတိုင်းတော့ဥက္ကဋ္ဌကြီးကကျွန်တော်တို့ဥက္ကဋ္ဌကြီးရဲ့ကုန်ဘုတ်ရာဒီတိုင်းရဲ့ဆက်ရှိနေမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့သုံးဘိန်းပေါင်းတူတူနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝင်တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။သတင်းဝင်နေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းညို့ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။ အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတထရမ့်နဲ့ဒီမိုကရက်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်တို့ကြားနောက်ထပ်လုံမဲ့စကားစစ်ထိုးပွဲရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလုတ်ခဲ့တဲ့သတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဆုံးစကားစစ်ထ ားချက်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတစ်ပြိုင်နက်ထဲလူပြောတာတွေလုတ်ခဲ့ကြပြီးကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားတွေမရှိဘဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမြစ်တွေကိုသမတ်ထွန်းမှလိုက်လာခြင်းမရှိဘူးဆိုပြီးတော့ဒီစကားစစ်ထိုးဘက်ကိုဥဆောင်ဆွေးနွေးတင်ဆက်သူ Fox သတင်းထောက် Chris Wallace ကပြောပါတယ်အော်တိုဘာ15ရက်နဲ့22ရက်နေ့ဒီမှာလုံးမဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးဘက်မတိုင်ခင်မှာတော့စီးမြစ်သက်တွေကိုအများဆုံးချမှတ်သွားမယ်လို့လည်းပြောပါတယ်အကျိုးဝန်သူတွေကတော့သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့စကားပြောနေချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့အကြံပေးလိုက်ပါတယ်ခင်ဗျာ။ယောဘတ်လောကိုဗစ် -19 ကူးစက်မှုတွေတစ်ဖြည်းဖြည်းပြန်မြင့်တက်နေပြီးတော့စပိန်နိုင်ငံမှာတော့လူတစ်သိန်းမှ300နှုန်းနဲ့ကူးစက်နေပါတယ်။ကူးစက်မှုနှုန်းနဲ့ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတစ်သိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာပိတ်ပင်မှုတွေကိုကန့်သတ်ထားပါတယ်။ဒီလိုနဲ့လူ3သန်းလောက်ကိုအိမ်ထဲမှာပဲနေကြဖို့အလုပ်ကြောင်းစီဝဲရာနဲ့စေပစ္စည်းဝယ်ယူဖို့ကလွယ်ပြီးတော့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းတားမြစ်ထားပါတယ်။ကန့်သတ်ချက်အစ်စ်တွေကိုဝရုနည်းမှာပြန်ပြီးတော့ချမှတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။အာရှဘလော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာတော့ဒီနေ့တရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုချိန်ကြီးအိန္ဒိယမှာ COVID-19 ကူးစက်သူ 6.3 သန်းကျော်ရှိပြီးတော့သေဆုံးသူကလည်း 98,000 ကျော်နေပြီဖြစ်ပါတယ်။ကူးစက်မှုပေါင်းရဲ့41ရာခိုင်နှုန်းဟာစက်တင်ဘာလထဲမှာကူးစက်ခဲ့တာဖြစ်ပြီးတော့တလားတွင်းသေဆုံးမှုနှုန်းဟာလည်းကူးစက်သူစုစုပေါင်းရဲ့34ရာခိုင်နှုန်းရှိတာပါမြန်မာအစိုးရကညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်လိုက်တာကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုးဆိုကြောင်းအခုလိုမူပိုင်ခွင့်ရုံးဖွင့်လိုက်နိုင်တာကမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တစ်ခုကိုတည်ထောင်မှုရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းအမေရိကန်တန်ယုံယာယီတာဝန်ခံကပြောလိုက်ပါတယ်အော်တိုဘတ်ရဲ့နေ့ကနေပြည်တော်မှာညာနာပစ္စည်းမူပိုင်ခွင့်ရုံးကိုဗီဒီယိုကနေတစ်စက်ဖွင့်လှစ်ပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံကအမှာစကားပြောကြားခဲ့တာဖြစ်ပြီးတော့အခုဖွင့်လှစ်လိုက်တဲ့ရုံးကကွန်ပစ္စည်းမှတ်တမ်းတွေမှတ်တမ်းတင်ထားရှိနိုင်ရေးလျှောက်လွှာတွေကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ကျွန်တော်ဒီနေ့ညပိုင်းအတွက်စီဇန်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဒီမြမာပိုင်းစီဇန်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလက်လောမာယာကြီးရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြည့်ရှုအားပေးတဲ့လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချက်ပြကြပါလိမ့်မယ်။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.